မြန်မာနိုင်ငံဟာအာဆီယံအဖွဲ့ဝင်အဖြစ်ဆက်ရှိနေတယ်လို့စင်ကာပူနိုင်ငံသား၏ဝန်ကြီး Vivian Bolar Krishnan ကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံအရေးနဲ့ပတ်သက်လို့အာဆီယံဘုံသဘောတူညီချက်၅ချက်ချမှတ်ခဲ့တာနှစ်နှစ်ပြည့်ဖို့အချိန်နီးကပ်လာတဲ့အချိန်မှာမြန်မာနိုင်ငံကိုအာဆီယံအဖွဲ့ဝင်အဖြစ်ကထုတ်ပြန်ဖို့ပြောဆိုတာနဲ့ပတ်သက်လို့စင်ကာပူအစိုးရရဲ့သဘောထားဘလို့ရှိပါတယ်လို့မတ်လ20ရက်တနင်္လာနေ့ကကျင်းပတဲ့လွှတ်တော်အမေအဖြစ်ကဏ္ဍမှာအလုသမားပါတီကလွှတ်တော်အမတ်ဟူဂန်ဒန်နစ်တန်မေးလိုက်တာနဲ့ပတ်သက်လို့နိုင်ငံသားရဲ့ဝင်ကြီးဘောလာခရစ်စနန်ကစာနဲ့ရေးသားပြီးပြန်လည်ဖြေကြားခဲ့တာပါ။အာဆီယံရဲ့လုပ်ငန်းစဉ်တွေဆက်လက်အကောင့်ထဲဖော်နိုင်ရေးအတွက်မြန်မာကိုအာဆီယံအဖွဲ့ထဲကထုတ်တင်တယ်လို့မလေးရှားဝင်ကြီးချုပ်အန်ဝါအီဘရာဟင်ကဖိလစ်ပိုင်နိုင်ငံကိုရောက်ရှိနေစဉ်မတ်လအစောပိုင်းတုန်းကပြောဆိုခဲ့တာကိုအခြေခံပြီးအခုစင်ကာပူလွှတ်တော်အမတ်ကလည်းသူ့အစိုးရနဲ့သဘောထားကိုမေးခွန်းထုတ်ခဲ့တာဖြစ်တယ်လို့တုံ့တက်ပြောဆိုကြပါတယ်။အာဆီယံဘုံသဘောတူညီချက်၅ချက်ကိုစစ်ကောင်စီခေါင်းဆောင်ကိုရိုင်းကပါဝင်ဆွေးနွေးပြီးသဘောတူခဲ့တာဖြစ်ပေမဲ့အခုချိန်ထိအဲ့ဒီသဘောတူညီချက်တွေကတခုမှအကောင့်ထဲပေါ်တာမရှိသေးဘူးလို့လည်းစင်ကာပူအလုံသမားပါတီလွှတ်တော်အမတ်ဟူဂန်ဒန်နစ်တန်ကအဲ့ဒီလွှတ်တော်အမေအဖြစ်ကဏ္ဍမှာထည့်သွင်းပြောကြားခဲ့ပါတယ်ရှင်။